မြန်မာပြည်ရဲ့ဒီမိုကရေစီကူးပြောင်းရေးလုပ်ဖို့တွားနေတဲ့လုပ်ငန်းစဉ်တွေဟာနှေးကွေးနေတာကြောင့်သူ့အနေနဲ့စိတ်ပျက်မိတယ်လို့မြန်မာအရေးကြားဝန်ဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂရဲ့ကိုယ်စားလှယ်မစ္စတာအီဘရာဟင်ဂမ်မာရီကပြောဆိုတဲ့အကြောင်းဒီကနေ့ထုတ် AP သတင်းမှာဖော်ပြထားပါတယ်။ဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုလာမယ့်ရွေးကောက်ပွဲမှာပါဝင်ခွင့်ပြုဖို့လဲသူ့အနေနဲ့မျှော်လင့်ထားတယ်လို့ဆိုပါတယ်။မြန်မာပြည်ဒီမိုကရေစီပြောင်းလဲရေးကိစ္စတွေကိုအင်းနီချင်းတိုင်းပြည်ကခေါင်းဆောင်အနေနဲ့လက်လည်ပြီးဆွေးနွေးနေတဲ့မစ္စတာဂမ်မာရီဟာအခုအင်ဒိုနီးရှားနိုင်ငံမှာရောက်နေပြီးအင်ဒိုနီးရှားသမ္မတဆူဆီလိုဘန်ဘန်ယူရိုယိုနိုနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။မြန်မာပြည်ဒီမိုကရေစီရေးပြောင်းလဲဖို့လုပ်နေတာတွေရဲ့ရလဒ်တီဟာမြန်မာဆန်ဆန်မရှိဘူးပိုပြီးထိရောက်တာတွေမရှိဘူးလို့သူ့အနေနဲ့စိတ်ပြက်မိတယ်ရလဒ်တွေပို့ထွက်လာအောင်ကျွန်တော်တို့ဆက်ပြီးတွန်းအားပေးသွားရမယ်လို့မစ္စတာဂမ်ဘာရီက AP သတင်းဌာနကိုပြောခဲ့ပါတယ်အခုလာမဲ့မတ်လဇန်နဲ့မှာပဲမြန်မာပြည်ကိုတွားခွင့်ရလိမ့်မယ်လို့မျှော်လင့်ထားတယ်လို့လည်းဆိုပါတယ်ဒီအစိုးရပိုင်းဆင်ဟွာသတင်းမှာဒီကနေ့ဖော်ပြထားတာတခုကတော့မစ္စတာဂမ်ဘာရီနဲ့တွေ့ဆုံခဲ့တဲ့အင်ဒိုနီးရှားသမ္မတဆူဆီလိုဘန်ဘန်ကမြန်မာစစ်အစိုးရကပြုလုပ်မဲ့ပြည်သူဆန္ဒခံယူပွဲနဲ့ရွတ်ကောက်ပွဲတွေကိုအားပေးထောက်ခံတယ်လို့ဖော်ပြထားပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဟတ်ဆန်ဝေရာယူရာကတော့မြန်မာစစ်အစိုးရအနေနဲ့အတိုက်ခံနေတဲ့တိုင်းရင်းသားလူနည်းစုတွေရဲ့အကျိုးစီးပွားကိုအကာအကွယ်ပေးတဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြောင်းကိုမေလမှာပြုလုပ်မဲ့ဆန္ဒခံယူပွဲမတိုင်ခင်မှာသေသေးချာချာစီစစ်တီးဖြတ်တင်တယ်လို့ပြောကြားလိုက်တဲ့အကြောင်း Financial Times သတင်းမှာဒီကနေ့ဖော်ပြထားပါတယ်ခင်ဗျာ။